လက်နက်ကင်ပဋိပက္ခတွေပြင်းထန်နေတဲ့ကြားပြည်နယ်ဒေသခေါ်ခရင်ကြီးပြည်နယ်မှာဒီလအတွင်းတိုက်ပွဲတွေဂျိုးကြားဆက်ဖြစ်နေတယ်လို့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေကြောင့်စစ်ပြေးဒုက္ခတွေဥယျာဉ်တနေ့တခြားပိုပြီးများလာနေတယ်လို့ကိုကြီးကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ဒေသခံတွေကပြောရေးကိုပြောပါတယ် အထူးသဖြင့်ဖားဆောင်တဲ့မဲဆက်မြို့နယ်တွေမှာဒီလာတဲ့စစ်ဆောင်စခန်းတချို့နဲ့ကျေးရွာတချို့လေကြောင်းကနေတိုက်ခိုက်ခံရလို့ကလေးငယ်တွေအပါအဝင်ထိခိုက်ဒေဆုံးသူတွေအများအပြားရှိခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်ဒေသခံတွေဟာနီးစပ်ရာမြို့နယ်ကျေးရွာနယ်တောတောင်တွေတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့ထိုင်းနိုင်ငံဘက်ခြံထွက်ပြေးခိုးလုံသူတွေလည်းထောင်ထဲထိရှိလာနေပါတယ်အခုဆိုရင်
မဲဆက်နဲ့ဖားဆောင်ဒေတာတဝိုက်ကစစ်ပြေးဒုက္ခတွေဥယျာဉ်ဟာ၉၀၀လောက်ရှိနေပြီလို့ကယင်းဒီလူခွင့်ရေးအဖွဲ့တီထောင်သူကိုပကြားကပြောရေးကိုပြောပါတယ်အကောင်ပေါ်ကျွန်တော်ထင်တာ၃၀၀နီးပါးကျန်လာနေတဲ့ဒီပြည်တွင်းမှာပေါ့နော်ထိုင်းနိုင်ငံဖက်ချန်ကိုလည်း၅၀၀နီးပါးရောက်ပါပေါ့နော်နောက်ပြည်တွင်းဖက်မှာတော့အဓိကတော့
ဒေသခံတပ်ဖွဲ့တွေနဲ့စီရေးတင်းမာနေတဲ့ကင်းနီပြည်နယ်မှာစစ်ကောင်စီတပ်တွေကလည်းလက်နက်ကြီးတွေနဲ့လေကြောင်းအုံဖြူတိုက်ခိုက်တာတွေဒီလာတဲ့ပိုးပြီးအပြင်းထန်လှုပ်လာတယ်လို့ဒေသခံတွေကဆိုပါတယ် လေကြောင်းကနေပုံကျဲတိုက်ခိုက်တာကြောင့်အရက်သားနေအိမ်တွေမိလောင်တာအရက်သားထိခိုက်ဒေဆုံးတာတွေနေ့စဉ်လှုပ်လှုပ်ရှိနေပြီးဒေသခံအများစုအိုးအိမ်ဆုံးခွာထွက်ပြေးနေကြရတယ်လို့ကိုရိုင်းစစ်ဆောင်နေရတဲ့ ဖာဆောင်ရဲ့ပပလေကကြီးရတယ်မှာလည်းတချို့ဒီရရှိတယ်ပေါ့ဖာဆောင်ရဲ့မြေကြီးတွေရတော့ဒီကြီးရတယ်အရတော့ဒီရှိကြရှိနေတော့ပူကြောင်တော့ပဲတော်နေလာလေးဝင်လာရတော့လာပဲတကယ်စစ်ပြေးဒုက္ခတွေတွေထဲမှာအများစုကကလေးငယ်တွေအမျိုးသမီးနဲ့အသက်အရွယ်ကြီးရင်သူတွေဖြစ်ပြီးနေဆက်ဒေသတွေမှာခိုးလုံနေကြရတယ်လို့လည်းစစ်ပေးဆောင်တွေကပြောပါတယ်
လုံချုံရေးစိုးရိမ်နေရတဲ့တချိန်ထဲမှာမိုးရာသီမှာကြုံရတဲ့ရာသီတုပ်ကွေးနဲ့ဖြားနာသူတွေကလည်းအများအပြားရှိနေတာပါဒုက္ခတွေတွေကြားလက်တလောဆားနဲ့ရိတ်ခါနဲ့ဆေးဝါးအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကိုပညာကပြောပါတယ်။အဲမှာရေကခုတလောကတော့တုပ်ကွေးတော်တော်ဖြစ်တယ်ပေါ့နော်တုပ်ကွေးဖြစ်တော့နေရာတိုင်းမှာတုပ်ကွေးဖြစ်တော့အဲ့ဒီဟာတော့နည်းတော့ခက်ခဲတော့ရှိတယ်ပေါ့နော်ပုံမှန်
ဒီကနေ့ကျွန်တော်တို့ရဲ့ဟိုတွားနေရတဲ့အခြေအနေရှိတယ်ဒါမှမပါတော့မှမလုံမလောက်ဖြစ်လို့ပေါ့နော်အဲ့ဒါလည်းရှိပါတယ်အထူးဖြင့်ဒီကြောတက်ကဆက်ဆောင်တွေ့ရတာနည်းနည်းလေးအဲ့ဒါကိုရှိလို့ပူဆိုးလို့ပေါ့နော်ဒေတာရင်းလက်နက်ကိုက်ပဋိပက္ခတွေပုံမှန်ပြင်းထန်လာတာနဲ့အမျှဒုက္ခတွေအများစုဟာကြီးခဲ့တဲ့ဂျွန်လကဆလို့အိုးအိမ်ဆုံးခွာထွက်ပြေးနေကြရတာဖြစ်ပြီးဒေတာရင်းမှာအရ